အင်ဒိုနီးရှားဒေသဆန်ချိန်စရိနေနှောင်းပိုင်းချင်းတို့ကဒီအင်ဒိုနီးရှားနိုင်ငံရဲ့ဆန်ဒါကမ်းမြောင်ဒေသတလျှောက်မှာဆူနာမီရေလုံးလိုင်းကြီးတွေရိုက်ခတ်သွားခဲ့လို့သေဆုံးသူအကြီးအကျယ်ဟာခုဆိုရင်222ဦးထိလက်တလောကောက်ယူရရှိထားပြီးတော့လူပေါင်း143ဦးနဲ့ထိခိုက်ဒဏ်ရာရသွားပါတယ်။28ဦးကပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကက်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကဆိုပါတယ်အထိကဲ့အသေးပြောက်စင်းလက်တလောအချိန်ထိတွက်ချက်ကောက်ယူနေစေဖြစ်တော်မလို့စင်းဟာဒီထက်ကိုပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းညီဖွဲ့ကပြောပါတယ်စန်ဒါကဲမြောင်ဒေသမှာရှိကြတဲ့ဆူမတ်ထရာကျွန်းရဲ့တောင်ပိုင်းလွန်ပန်းဒေသဂျာဗာကျွန်းရဲ့ဆရမ်နဲ့ပန်ဒလန်ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုမျိုးဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကက်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကပြောပါတယ်အင်ချေပေါင်းများစွာဟိုတယ်ကိုလုံးတင်မော့အစီ350ကျော်နဲ့တူမော်တော်ယာဉ်တွေအတော်များများလဲပျက်စီးကုန်တယ်လို့ဆိုရတယ်။အင်ဒိုနီးရှားဒေသဆန်ချိန်စနေနေ့ညပိုင်း9နာရီအချိန်တုန်းကခရကာတိုမီးတောင်ပေါက်ကွဲပြီးတဲ့နောက်အချိန်တိုအတွင်းမှာ9နာရီခွဲလောက်အချိန်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမူလဝဒရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကကြေညာပါတယ်။အဲ့နဲ့ခရကာတိုမီးတောင်ပေါက်ကွဲပြီးတဲ့နောက်ပင်လယ်ပြင်အောက်မှာရှိတဲ့မြေပြိုမှုတွေဖြစ်ပြီးတော့အဲ့ဒီကတဆင်ဆူနာမီလိုင်းဖြစ်တယ်လို့တချိန်ထဲမှာပဲလာပြင်းနေဖြစ်တာမဟုတ်လို့ဒီအတက်နဲ့ပါပေါင်းပြီးတော့အခုလူပြင်းထန်တဲ့ဆူနာမီလိုင်းဖြစ်ခဲ့တာလို့အင်ဒိုနီးရှားရာသီဥတုနဲ့ဘူမိယူပဆိုင်ရာလေ့လာရေးဌာနကကြေညာပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားဘူမိပြည်ရာဌာနကတော့ခရတိုမီးတောင်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုတိမပြုတ်နိုင်ဘူးလို့ဆိုပါတယ်။အဲ့ဒီမှာပြီးခဲ့တဲ့ဂျွန်လကလေးကမီးတောင်ပေါက်နေတာဖြစ်ပြီးတော့ဒီထက်ပြင်းထန်တဲ့အချိန်မှာတော့မှဆူနာမီလိုင်းမရှိခဲ့ဘူးလို့ဆိုပါတယ်။ဆူနာမီရေလိုက်အမြင့်ဟာ၃ပေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါတယ်။ဘန်တန် KI ဟာအဆိုးဆုံးဆူနာမီလိုင်းတန်ခံခဲ့ရတယ်လို့ကက်ဘီအန်ရဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။ဒီနှစ်စက်တင်ဘာလ28ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံပါလိုငလင်ကြောင့်မလို့ဆူနာမီလိုင်းဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့လူပေါင်း2500ကျော်သေဆုံးပြီးတော့လူ9000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။2004ခုနှစ်ဒီဇင်ဘာလ26ရက်နေ့တုန်းကလည်းအိန္ဒိယပင်လယ်ပြင်ကငလင်ကြောင့်မလို့ဆူနာမီလိုင်းဖြစ်ခဲ့ပြီးတော့အင်ဒိုနီးရှားအပါဝင်နိုင်ငံပေါင်း73နိုင်ငံမှာလူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားတပ်နိုင်ငံထဲမှာလည်းအဲ့ဒီတုန်းကလူပေါင်း132000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။